သူတို့ရဲ့ပြောကြားချက်တွေကိုစူးစိထားပဲဖြစ်တယ်။အဲ့တော့ကျွန်တော်တို့ကပြည်တွင်းမှာတရားစုံစမ်းတဲ့ဒီ Inquiry Commission ကိုပြည်လုံငန်းပြည်တော်စောင့်ကြည့်ဖို့အတင်းတယ်ဆိုတဲ့အကြောင်းကျွန်တော်အဓိကစားပြောပါတယ
်။ဟုတ်ကဲ့ပါ။အဲ့ဒီ Commission အနေနဲ့ရောဘယ်လောက်အတိုင်းအတာထိလွတ်လွတ်လပ်လပ်ပေါ့လေ။စုံစမ်းစစ်ဆေးနိုင်ခွင့်ရှိပါမလဲရှင်။ဘာလို့လဲဆိုတော့တချို့နယ်နေရာတွေကတော်တော်လေးကိုကန့်တတ်ထားတဲ့လူကြားပါတယ်။ပြီးတော့ဟိုဂျုံဂျုံရေးအရာလည်းပါတာပေါ့လေ။အဲ့ခါကျတော့ဒီလွတ်လပ်တဲ့ independent commission investigation commission ဆိုတဲ့စီး commission အနေနဲ့လုတ်ပိုင်ခွင့်အတိုင်းအတာပေါ့လေအဲ့ဒီဟာလေးနဲ့ပတ်သက်ပေါ့ဝန်ကြီးရှင်းပြပေးပါရှင
်ကျွန်တော်တို့နိုင်ငံမှာ1950ဟောပေါ့နော်ဟိုကပေါ့ဒီအထူးဆုံးစီးပွားရေးစီး committee ဥပဒေဆိုတာရှိပါတယ်အဲ့ဒီဥပဒေမှာအဲ့ဒီဥပဒေတိုင်းဖွဲ့စည်းထားတာပါအဲ့ဒီဥပဒေအရဆိုလို့ရှင်ဒီ committee ဟာလွတ်လွတ်လပ်လပ်စုံစမ်းရမယ်ရှိတယ်မြန်မာနိုင်ငံမှာရှိတဲ့ဘယ်ဖွဲ့စည်းမှုဆိုဘယ်ပုဂ္ဂိုလ်မှဆိုမေးမြန်းဆိုမေးမြန်းခွင့်ရှိတယ်လူဝတ်တဆာဆန်တတောင်းခံခွင့်ရှိတယ်အဲလွတ်လပ်စွာလုပ်ပိုင်ခွင့်ရှိတယ်တကယ်သူကဘာလဲဆိုတော့ဟိုပါပေါ့နော်ဟိုကမ်မရာကုတ်တုဆိုပဲကုတ်လိုမျိုးအဲ့လို authority မျိုးကိုသူမှာရှိပါတယ်ကျွန်တော်တို့သမိုင်းမှာနိုင်ငံသားသားနှစ်ဦးပါပြီးတော့ဖွဲ့စည်းကြတဲ့လွတ်လပ်စွာဆိုတဲ့ကော်မတီကျန်တယ်ပထမဆုံးရင်ဖွဲ့စည်းဖြစ်တယ်လို့ကျွန်တော်တို့အဲ့လိုပဲနားလည်ပါတယ်အဲ့တော့သူတို့ကလည်းသူတို့ကြိုက်တဲ့လောက်တခြားပေါ့နော်နိုင်ငံတကာ expert တွေလည်းကျွန်တော်တို့ပတ်မှုကျွန်တော်မပေးဘူးပေါ့နော်သူတို့အနေနဲ့ကြိုက်ရွေးချယ်လို့ foreign expert တို့ကတော့သူတို့ရွေးချယ်ခြင်းလည်းပေးထားပါတယ်အဲ့တော့သူတို့ကတော့အားလုံးတည်ကြည်တာပေါ့နော်ဒီဖိလစ်ပင်းကဒုတိယနိုင်ငံကြီးဝင်မရမနာလို့ဆိုတာဒီအမျိုးသမီးအခွင့်အရေးမှာရှေ့တန်းကဒီရေရတော့ဥဆောင်လိုက်ရအခုပြီးခဲ့တဲ့စီတော်ဆိုတဲ့ဒါကျွန်တော်တို့ရဲ့အဲ့ဒီဒါအမျိုးသမီးရေရနဲ့ပတ်သက်ပြီးတော့အဲ့ဒီအဖွဲ့အစည်းမှာလည်းသူကဥက္ကဋ္ဌလည်းဖိလစ်ပင်းကိုယ်စားလှယ်ဖြစ်လည်းလှုပ်ဆောင်တယ်အာဆီယံချာတာကိုလည်းသူကိုယ်တိုင်ဥဆောင်ရေးဆွဲခဲ့တယ်ဒီနာမည်ကြီးဒီပလိုမက်တယောက်ဖြစ်ပါတယ်အဲ့တော့ဂျပန်ကအမကြီးနဲ့ဆက်ဦးရှိမဆိုတာလေတကယ်ကုလသမဂ္ဂမှာအထူးလေးစားတဲ့ဟိုပါပေါ့နော်ဂျပန်တာမကြီးဟောင်းဖြစ်တယ်နောက်ပြီးတော့ဒီသူတို့ရဲ့အိုချာဆိုရဒီဟောနော်ဒီကုလသမဂ္ဂရဲ့တထောက်တူမှုကြောင့်ဟောလည်းဖြစ်တယ်သူတို့ကလည်းဒီမမကန်ကစစ်သွေးမှာပါကျန်တဲ့ကျွန်တော်မြန်မာအဖွဲ့ဝင်တို့ကလည်း UN မှာအတွေ့အကြုံရှိတဲ့ UNICEF ဝန်ထမ်းဒေါက်တာအောင်ထွန်းပေရဲ့နောက်ပြီးတော့မြတ်သိန်းဆိုတာလည်းဟောပါပေါ့ဒီဥပဒေမှာကြားကျင်တဲ့အတားကျွန်တော်တို့တရားဟောပါပေါ့နော်ဖွဲ့စည်းပုံချင်ဥပဒေရုံးရဲ့ဥက္ကဋ္ဌဟောလည်းဖြစ်ပါတယ်အဲ့တော့သူတို့ကလွတ်လွတ်လပ်လပ်လုပ်ကံပေးထားပါတယ်သူတို့တွေသွားလို့ရှိရင်လည်းကျွန်တော်ညွှန်ကြားတယ်ရခိုင်ပြည်နယ်သွားလို့ရှိရင်အဆောင်အချောင်းပို့တော့ပို့ပြီးနောက်မေးတဲ့နေမြန်တာတွေမှာလွတ်လွတ်လပ်နေမြန်ခွင့်အဲ့လိုမျိုးပေးထားပါတယ်အဲ့တော့သူတို့ကကိုကြီးတက်မှာသွားတွေ့ရခါမှာလည်းသူတို့နေလည်းဒီနေ့ပူးပေါင်းဆောင်ရမယ်လို့ကျွန်တော်ဟိုဟောပေါ့နော်ခရစ်ပြုတယ်လို့ကျွန်တော်လည်းအဲ့ဒါလည်းကျွန်တော်တို့ကြားသိရပါတယ်ဒါကောင်းတဲ့လက္ခဏာဖြစ်ပါတယ်
ဟုတ်ကဲ့ပါဒီမြန်မာနိုင်ငံကိုနိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်တို့ EU ဖွဲ့ရနေကိုယ်စားလှယ်ဖွဲ့တွေလာမယ်ဒီ American ကလာမယ်ချင်းတမျှဒီကုလသမဂ္ဂကလာမယ်ချင်းတမျှအဖွဲ့အစည်းတွေလာရင်လာတိုင်းမှာဒီရခိုင်ပြည်နယ်ကိုလေ့လာတဲ့လူတွေရှိပါတယ်ရခိုင်ပြည်နယ်မှာဥမာဒေါက်တာဝင်းရဲ့ EU အဖွဲ့ဆိုလို့ရှိရင်သူရေပြင်မှာပေါ့သူတို့ဘာတွေပြင်ဆင်ထားရဲဆိုတာတွေလိုက်ပြလာရင်ကြံနာနာပဲဒီဒုက္ခတွေကြံနာရင်ဘလို့နေရာဒီ reception ဟိုသူတို့ခိတ္တယာယီတက်ခုမဲ့စခန်းတွေလိုက်ပြပါတယ်ဒါပေမဲ့ဘလို့ဝဲပြမမပြန်နေပြန်သွားတာတကယ်နဲ့ဟာဒုက္ခတွေလက်ခံဖို့မြန်မာနိုင်ငံကတော့အရှင်းမဖြစ်သေးဘူးဆိုပြီးတော့ပဲဝေဖန်နေတဲ့အတန်တွေပဲကြားနေရပါတယ်အဲ့ဒါဘယ်လိုများဖြစ်လို့ပါလဲရှင
်အဲ့ဒါတော့သူတို့ရှုမြင်တဲ့အမြင်ပေါ့နော်ကျွန်တော်တို့ကတော့အခုလက်ခံရေးစခန်းတစ်ခုပေါ့နော်ရေလန်းလာကုန်းလန်းလာတစ်ခုဒါကျွန်တော်တို့ဟိုနိုင်ငံဘင်္ဂလားဒေ့ရှ်မြန်မာဇော်ကြီးထပ်ပါတယ်အဲကျွန်တော်တို့ reference card တစ်ခုထားမယ်မှာစစ်ဆေးဖို့တဲ့ကွန်ပျူတာတွေတော့ ID card တွေထုတ်ပေးဖို့အစင်းလောက်ထားပြီးလားနောက်ဒီဘက်ကtransition ကလှဖို့ကောင်ဆိုတာ transition လူပေါင်း 3,000 လောက်ထိ accommodate လုပ်နိုင်တယ်အဲ့တော့ကျွန်တော်တို့ကတော့သူတို့ပြန်လာရင်ဒီအဲဒီမှာဆစ်ဆေးမယ်အဲ့ဒီမှာခလာတက်ခွင်တက်ခုပြီးရင်သူတို့မိရွာမှာမိကျတယ်လို့အိမ်တွေဆောက်ဖို့တဲ့ပတ်မှုပေးမယ်ပေါ့နော် casual work program နဲ့အဲ့လိုမျိုးပြောထားတယ်အဲ့တော့သူတို့ကတော့ဒီအနေနဲ့ပတ်သက်ပြီးတော့အဆင်နဲ့မဖြစ်သေးဘူးဆိုတဲ့ဟာသူတို့ကတော့ဘယ်ပေတာနဲ့တိုင်းတယ်လို့မသိဘူးနော်ကျွန်တော်တို့ကတော့ပြောထားကျွန်တော်တို့ဆစ်ပြီးတော့ပေးထားလူ၄000ယောက်လောက်ပေးထားပြီးကြပါပေါ့ရခိုင်မှာနေတာတော့နေတယ်ဆိုတာအသက်တွေထိုင်လုံတဲ့လူတွေပေါ့နော်အဲ့၄000ယောက်ပေးထားတယ်မနေ့ပြန်ပို့မယ်ဆိုကျွန်တော်မနေ့ပြန်လာပါတော့နော်စစ်ဆေးပြီးတော့အမကက်မှာထားတယ်။ဟိုရွာမှာအိတ်တို့အိမ်ဆောက်တယ်ဆိုတာလေအလုံးစုံတလားပေါ့တလားနလားအမဆောက်ပြီးရင်တော့အဲ့ဒီပြောင်းရှိမှာကက်မှာအမြဲတမ်းထားဖို့အဲ့တော့သူတို့ကတော့ဟိုအဆင်ပြေမဖြစ်သေးဘူးဆိုတာကျွန်တော်ထင်တာကတော့ဒီအနေနဲ့ပတ်သက်ပြီးတော့သူတို့ကလုံခြုံရေးဘက်ကိုလည်းအလေးထားပြောကြတယ်။ဒီလူတွေကဒီမှာတက်လုံးဒီအဖွဲ့တွေဟိုအတူတူနေထိုင်လာကြတာပေါ့နော်။လုံခြုံရေးဆိုတဲ့အခါမှာသူတို့ကတော့သူတို့ဆိုရင်လည်းဒီ community ကလူရဲလူရိုးပဲဆိုတော့ကျွန်တော်တို့ကျတော့ခေါင်းတော့အစိုးရဘက်ကျတော့ဒေသခံရဲ့လူရိုးကိုလည်းကျွန်တော်စဉ်းစားရပါတယ်သူလူရိုးဆိုရင်ညာဒါမှမဟုတ်ကျွန်တော်တို့အနေနဲ့ဟိုလူရိုးရင်းနဲ့ပတ်သက်လို့လည်းဟို ဘယ်အစိုးရမှာ 100% တော့ဒါဒီမလုံးနိုင်ဘူးဘယ်နေရာမှာဆိုတော့အမေရိကန်မှာတော့မှ World Trade Center ခုနကကျူပဲသွားလို့ဖြစ်သွားတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ချိန်မှာဘယ်နိုင်ငံမှာ 100% တော့ဂန်ဒီတော့မပေးနိုင်ဘူးဒါပေမဲ့ကျွန်တော်တို့အနေနဲ့တရားဥပဒေစုံမြင့်တည်ရေးအတွက်လည်းလုပ်နေပါတယ်နောက်ပြီးတော့ UNDP နဲ့ UN တို့တီးနေရလဲဒီစစ်တွေမောင်းတော့လုပ်ငန်းခွင့်ပေးနေတယ်ပေါ့လေအဲ့သူတို့လုပ်ကံခွင့်တွေပေးထားတယ်အဲ့တော့ဟိုပေါ့အပ်ပါတီနဲ့တပါရှိနေတယ်ကျွန်တော်အနေနဲ့ကတော့သူတို့လာရင်ဟိုချက်နေရချက်တာပြုအစင်းလေးရှိလို့ယူဆပါတယ်သူတို့ကဘာဖြစ်လို့အဲ့လိုသုံးတတ်တယ်ဆိုတော့တခြားနိုင်ငံကြီးအဖီအားပေးခြင်းနဲ့အကြောင်းအရာပါလို့ကျွန်တော်စိတ်ကအဲ့လိုတွတ်ဆမိပါတယ်တုံ့တက်မှုမရှိဘူးဆိုမှဒီဘက်မှာဖီအားပြင်းပြင်းထန်ထန်ပေးလို့ရတယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ပါအခုဒီဟိုကွယ်လွန်သွားပြီဖြစ်တယ်ဒီဘက်ကမှအတွင်းမှုစုံအောင်ကော်ဖီအန်အန်ကော်မရှင်ဒီအချက်မေးကော်မရှင်ကနေပြီးတော့ထောက်ခံအကြံပြုထားတဲ့88ချက်ထဲမှာ81ချက်အကောင့်ထဲပေါ်ပြီးပြီလို့ဒီမှာဆိုရပြောထားတာရှိပါတယ်ဒါပေမဲ့လည်းဒီပြီးခဲ့တဲ့ဟိုစီဝေးတစ်ခုမှာပေါ့နော်ဒီအမေရိကန်တမ္မကြီးကုလသမဂ္ဂဆိုင်ရာအမေရိကန်တမ္မကြီးနီကီဟျူလီယာနေပြီးတော့81ချက်အကောင့်ထဲပေါ်ပြီးပြီဆိုပေမဲ့ဘာမှပေါ့လေဒီဟိုဆုံးဆုံးပိုင်ပိုင်ပေါ့နော်ဟိုဒီကြကြနန်းနလှုပ်ထားတာမရှိဘူးဆိုပြီးတော့ဝေဖန်သွားတာကြားရပါတယ်အဲ့ဒါနဲ့ပတ်သက်လို့ပေါ့နောက်ပြီးတော့ဒီကြံနေတဲ့ဒီအချက်တရားကိုဘယ်လိုဖြစ်လို့အခက်အခဲတွေများရှိနေလို့ပါလားရှင့်ဆက်ပြီးတော့အကောင့်ကိုခေါ်လို့မရသေးတာ
ကျွန်တော်ထင်တာကတော့ဟိုပါပေါ့နော်ဟိုအမေရိကန်အများကြီးကလည်းနီဂျီးရီးယားပြောတာအုံကောင်းမှတိုးတက်မှုမရှိဘူးဆိုတာသူတိုင်းနဲ့ပြည်တော်မှာမူတည်ပါတယ်သူတိုင်းနဲ့ပြည်တော်ကကျွန်တော်ထင်တာကဟိုဘက်ရောက်နေတဲ့လူ6000ကျော်9000လောက်ကဒီဘက်ကမရွေသေးတာကိုသူတိုင်းတာလို့ကျွန်တော်ထင်ပါတယ်ဒါအဲ့အိတ်ပင်တွေတိုင်းတာတော့မားပါမယ် Repetition ကဘင်္ဂလားဒေ့ရဲ့ကမစသေးပါတဲ့ဒီဘက်မှာကျွန်တော်တို့တိုးတက်မှုဆိုတဲ့ဟာခုနဟိုလက်ခံရေးစမ်းနေဆောက်တာပြီးတော့ဟိုပေါ့နော်ဒီကျွန်တော်တို့ဘက်မှာဟိုဟိုပြည်တွင်းမှာရှိနေတဲ့ဟိုဟာပေါ့ဒုက္ခပြစခန်းတွေကိုပိတ်သိမ်းတာတွေပါလေအဲ့ဒါမျိုးဆိုကျွန်တော်တို့ပြည်ရဲ့နေ့ကဆို3ခုလောက်ပိတ်သိမ်းခဲ့ပြီးပြီးတော့နောက်ထပ်2ခုလောက်လည်းပိတ်သိမ်းမှုကြိုးစားနေတယ်ပိတ်သိမ်းမှုဆိုတာလည်းပြောကြတာတော်တော်ဘာသာကပြဿနာဟိုလက်ညှိုးထိုးပြတာလွယ်တယ်ပေါ့နော် solution တော့ဘယ်လိုမှမပေးဘူးနော်ပတ်စံဘယ်လိုဖြေရှင်းရမလဲဆိုတာတော်တော်လေးပဲဟိုပါတည်နေမှုနဲ့နည်းဟိုရခိုင် community နေလဲသဘောချရယ်ကဲ့မင်းရလေပဲသဘောအဲ့လိုနေရာမျိုးတိုင်းနေနေတိုင်းမျိုးလောက်ရတာပါအဲ့တော့ကျွန်တော်တို့ကအဲ့လိုမျိုးကဲ့မို့အဲပိတ်သိမ်းတာမျိုးတွေလည်းလောက်တိုင်းလည်းရှိတယ်ဒါလည်းတိုးတက်မှုပေါ့နော်တချို့ဒါအများကြီးတော့လောက်ဆက်ကြာမှာသေးတယ်ကျွန်တော်ပြောတာအကောင့်ပဲပေါ်ပြီးလို့ပြောတော့ copy ပြီးတချို့ပေါ်ပြီးသေးတယ်အဲ့တော့ပြောတော့အမကျွန်တော်တို့နိုင်ငံကြီးဝန်ကြီးဌာနဆိုဘာတာဝန်ကြလဲဆိုတော့ဘင်္ဂလားဒေ့ရဲ့ထိတွေ့အမှုတွေပြုလုပ်ဖို့အာဆီယံတွေကိုဟိုဒီဟာနဲ့ပဲဖြစ်ဖို့တိုးတက်မှုအစဉ်ပြတ်ပြောဖို့ဒါမျိုးတွေကျွန်တော်တို့လုပ်နေပါတယ်ဘင်္ဂလားဒေ့ကိုဆိုကျွန်တော်တို့ဆိုရင်ဟို special ဘိုင်းလွတ်တာတွေအချိန်ကြီးပါပဲအဲ့လိုမျိုးတွေလုပ်လာတယ်အဲ့တော့ဝန်ကြီးဌာနတွေကိုကျွန်တော်တို့ကဒီ coffee and recommendation တာဝန်ခွဲပေးထားတယ်အဲ့ဒီကနေပြီးတော့ဟိုတိုးတက်မှုလည်းလေးစားတဲ့အချိန် publish လုပ်နေပါတယ်ပြီးတော့အဲ့ဒီ report တွေဖတ်လို့ရှိရင်တိုးတက်မှုတွေတွေ့ပါလေ။နောက် lambda ဆက်သွေးရေးရောပါကောင်းအောင်လို့ပြီးတော့ဒီဟောပေါ့သူတိုင်းထားတဲ့ပေတံကတော့ကျွန်တော်ထင်တာကတော့ဒီလူတွေဟိုကမရွေသေးတာပဲပြောရလို့ကျွန်တော်ထင်ပါတယ်။အဲ့တော့ကုလသမဂ္ဂလည်းလက်မှတ်ထိုးရမယ်။အဲ့ဒါလည်းလုပ်နေပြီ။အဲ့တော့တိုးတက်မှုကဟောပေါ့ဟိုအဲ့လို refugee တွေဒီဘက်ရွေးလာတဲ့တိုင်းတာလေဆိုရင်တော့ဒါသူတို့မတိုးတက်သူကဒါပေမဲ့လည်းအခုလောလောဆယ်ကျွန်တော်တို့ကကိုယာနဲ့ချီပြီးတော့ဟိုပြန်လာမိမိသဘောတော့ပြန်လာရရှိပါတယ်။အခုမှအပြင်ဟိုတလောက်162ယောက်ကတုတ်ဆိုတော့သူခိုးပြန်လာတော့ပါတော့ကိုဘက်ကဘင်္ဂလားဒေ့ဘက်ကကဲမကပေးမပြန်ဘူးကိုသူခိုးပြီးပြန်လာတဲ့လူတွေကျွန်တော်တို့ဒီဘက်မှာအဲ့လူတွေကိုကပ်ပြားလိုက်ချစ်စစ်ပြီးတော့ကပ်ပြားသူသူနေရာနဲ့သူပြန်ချထားပြီးတော့တစ်ခါတည်းစီတည်းပြက်ပြီးရောက်လာတဲ့အဲ့လူတွေလည်းသူနေရာသူပြန်လဲနေရာချထားပြီးဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဘက်ကတဖြည်းဖြည်းနဲ့တော့ပြန်လာရတော့ရှိပါတယ်ဒါပေမဲ့ repatriation program အရတော့ဘင်္ဂလားဒေ့ကမလွတ်သေးတဲ့အတွက်ကျွန်တော်တို့ဘာကမစနိုင်သေးတာမတုတ်တက်သေးတာဖြစ်ပါတယ်ကျွန်တော်တို့အတန်တန်ဟိုနေ့ကပြောသလိုလူညုံရေးတော်ခွင့်လာတော့ပြောသလိုပဲပေါ့နော်ကျွန်တော်တို့အနေနဲ့ဘင်္ဂလားဒေ့ဝင်ပြီးတော့သူတို့ဆွဲထုတ်လာလို့မရပါဘူးကျွန်တော်တို့ရှိရောက်လာမှာပဲကျွန်တော်တို့လက်ခံလို့ရမှာပါလေအဲ့လိုလိုကျွန်တော်ချက်ပြောကြပါမယ်အဲ့တော့အဲ့ဒါကိုမတုတ်တက်သေးတာလို့ကျွန်တော်ပြောပါတယ်